မြန်မာနိုင်ငံမှာကူးစက်မြန်ကိုဗစ်-19ရောဂါပိုးသွေးရှိမှုနှုန်းများပြားလာနေလို့စိုးရိမ်မှုတွေရှိလာနေချိန်မှာရှမ်ပြည်နယ်မှာဒေသတွင်းကိုဗစ်-19ရောဂါနဲ့ပတ်သက်ပြီးကိုကြီးဆောင်ရွက်နေတဲ့တောင်ပိုင်းရှမ်ပြည်သမ္မတအစီအက်ဆက်အဆက်စီရဲ့ကျန်းမာရေးဖွဲ့ကိုနေမြေခံမြန်မာသမ္မတကဟန်တန်းနေတဲ့ဆွတ်ဆွတ်ချက်ပေါ်ထွက်လာပြီးဒေသတွင်းတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကြောင် RCSSSA ဖွဲ့ရဲ့ COVID-19 ရောဂါကာကွယ်တားဆီးနေတဲ့ကျန်းမာရေးဖွဲ့ဝင်တွေကိုနေမြခံတမတော်ကနေတားဆီးမှုတွေလှုပ်ဆောင်နေတယ်လို့ RCSS ပြောခွင့်ရဘူမူကြီးဆိုင်းအောင်ခေးကပြောပါတယ
်။ခမရတိမတုံးပါပေါ့။အဲ့ဒီမိုင်းပန်ညွန်းနဲ့နာဝန်ကြီးွာမိုက်ပုတ်နဲ့နောင်လေရဲ့အဲ့ဒီကြီးွာမှာအဲ့နာကရွာတွေကိုသူတို့ရွာတကြီးတွေရောရွာသားတွေကိုပြောထားတာပေါ့နော်။အကျေစက်တဲ့ကအဲ့ဒီကျမရေးတိစနဲ့ COVID-19 ညာပေးတာကကွယ်ထောက်ပံ့ပစ္စည်းတွေလာပေးတာတော်တွေကိုလက်မခံရသူတို့ကလာလို့ရွာသားကလက်ခံမဆွင်တော့နောက်ကျရင်ရွာသားတွေတော်စီပုဂ္ဂိုလ်တွေကိုဖမ်းချုပ်ပြီးထောင်ထဲမယ်အဲ့လိုပြောတယ်တဲ့
မိုင်းပန်မြို့နဲ့နာဝန်ကြီးရွာအုပ်စုကကျမရေးဝန်ဆောင်မှုလှုပ်ဆောင်နေတဲ့ရွာသူသူကလည်းတမတော်ဘက်ကဟန်တာမှုပြုနေတဲ့အကြောင်းပြောပါတယ်
ကျမရဲ့အဖွဲ့ကဒေတာဒိန်းကွင်းစင်းတဲ့အချိန်မှာဆွေရတမတော်ကနိုင်ကြီးရမအာမြင့်တာတွေပါလေလုပ်တယ်လူထုကိုဖိပင်းစေရဘူးနော်လို့အဲ့လိုမျိုးသွားပြောထားတာတွေရှိတယ်ရလခတိုင်းနဲ့အောက်ခံတရင်ဆိုတော့အဲ့ကျမရဲ့စစ်စေးကိုဒီလိုအရေးကြီးနေတဲ့အချိန်မှာနိုင်လာတော့ကမြင့်သေးတယ်ပေါ့နော်
တမရော်တဲ့မှန်ပြန်ကြားရေးဖွဲ့တွင်းမှုဘုံမှုရုပ်စုံမင်းထွန်းကတမရော်ကဟန်တာတဲ့ဆိုတာဆွဆွဲချက်တာဖြစ်ကြောင်းပြောပါတယ
်ကျွန်တော်ပြောနေတာအကြောင်းပြချက်ပဲဖြစ်မှာပါဗျာတကယ်တော့အဲ့ဒီဖေးကူနေတဲ့အဖွဲ့ကိုလောက်ရတဲ့အကြောင်းကြီးကျွန်တော်ကတော့အားပေးနေတာခုနပြောတဲ့ဟာကဆွဆွဲချက်ပဲဖြစ်နေတယ
်မနေ့တုန်းကတမရော်ကာကွယ်ရေးဦးစီးချုပ်ကနေတမရော်ရှေ့တန်းနေမြေတွေမှာ COVID-19 ရောဂါကာကွယ်ရေးလှုပ်ဆောင်ဖို့အစည်းအဝေးမှာညွှန်ကြားခဲ့ကြောင်းဘုံမှုရုပ်စုံမင်းထွန်းကဆက်ပြောပါတယ
်ကျွန်တော်တော့မှပဲမနေ့တုန်းကတမရော်ကာကွယ်ရေးချုပ်ကမနေ့ကအစည်းအဝေးလုပ်ပြီးတော့ကျွန်တော်ရှေ့တန်းနေမြေတွေမှာလည်းဒီ COVID-19 ကိစ္စနဲ့ပတ်သက်ရောကြတာတူတူရောက်ပေါက်နေတဲ့နေရာကကုသနိုင်တဲ့နေရာတွေတတ်မှာရှိတဲ့ဆေးမှုတွေဆေးလက်ထောက်အရာကဘဝနေစစ်ဆေးပေးဖို့အသိပညာပေးဖို့ညွှန်ကြားထားတာရှိပါတယ
်ပြီးခဲ့တဲ့ဧပြီလ3ရက်နေ့ကလည်းမိုင်းပန်မြို့နယ်တွင်မြန်မာစစ်တပ်နဲ့ RCSF ဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ RCSF ကပြောပါတယ်လက်ရှိတိုင်းဒေသတွေမှာတမတော်ကထိုးစစ်တွေမရဆိုင်သေးတဲ့အတွက်ယောဂတပ်ဖြတ်ရေးမှာပူးပေါင်းဆောင်ရွက်ဖို့ခက်ခဲနေတယ်လို့ဘူမူကြီးဆိုင်းအောင်ခေးကပြောပါတယ်
တိုင်းဒေသကဖွဲ့စည်းဒေသတွေမှာကြောက်ကြကောင်းနေတဲ့တကဘာလုံးက COVID-19 ယောဂတွေအခြေအနေအရစစ်ပက်တခိုင်မှုစစ်ထိုးစစ်ချင်တာအမှန်တကယ်ရထားဖို့ကောင်းတော့ဘောနော်တက်ပွဲချိုတာကလူထုနဲ့ဆိုင်သွားပြီတက်ပွဲရှိတယ်လူထုကထိုက်ပြေးရလွားရသွားရလာတဲ့အခါကျတော့ယောဂကာကွယ်ဖို့အသိပညာပေးဖို့လည်းကောင်းကောင်းမဆောင်ရနိုင်ဘောနော်အဲ့ခါကျတော့ယောဂကိုပို့ပြီးတော့ပြန်သွားနိုင်တဲ့အခြေအနေဖြစ်သွားနိုင်တယ်ဘောနော်
ကမ္ဘာနှံပြကူးစက်များ COVID-19 ကူးစက်မှုဖြစ်ပွားနေတဲ့အချိန်ဒီမှာပြည်ပခန့်နယ်မြေတွေတွင်ဆေးရဆဲကြဖို့ကုလသမဂ္ဂသူအမှုချုပ်ကလည်းတိုက်တွန်းပြောဆိုမှုတွေရှိနေတာပါမြန်မာနိုင်ငံတွင်ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်ဒေသတွင်းမှာမြန်မာစစ်တပ်နဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေကြားတိုက်ပွဲရပ်တန့်နိုင်ခြင်းမရှိသေးပဲစစ်ရေးသိမ်းမှနေတဲ့အချိန်ဒီမှာရှိနေပါတယ်ကျွန်တော်နိုင်ကွန်းအိမ်သတင်းပေးပို့ထားတာပါ